ဧပြီ22ရက်နေ့ကတက်တန်းကိုဆုံးခဲ့တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာလေးလာကြအပြစ်ခတ်ရဆဲထားတဲ့အချိန်ကာလကိုဇွန်လ9ရက်နေ့ထိနောက်ထပ်2လတိုးမြင့်တက်မှတ်တဲ့အကြောင်းမြန်မာအစိုးရတပ်ကမနေ့ကကြေညာပါတယ်။ရခိုင်ပြည်နယ်ကတော့အရင်တိုင်းပဲအပြစ်ထားတဲ့ဒေသတွေမှာထက်မထားပါဘူး။အပြစ်ရေးဆွေးနွေးမှုတွေပေါ်ပြည်ပရောက်တိုင်းနာဖွဲ့စည်းရရဲ့အမြင်တွေဘယ်လိုရှိလဲဆိုတာမယ့်ညနေစပြောပါလိမ့်မယ်။
2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်ဧပြီလအထိတက်မှတ်ထားတဲ့အပြစ်ခတ်ရစဲရေးကာလကိုထပ်ပြီးတိုးပေးဖို့ KIO KIE ကချင်းလူမျိုးရေးအဖွဲ့ TNLA တအောင်းလူမျိုးရေးအဖွဲ့ MNDAA ကိုကန့်တက်ဖွဲ့တို့ကတောင်းဆိုလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့တက်မတော်ကာဝေးရေးဦးစီးချုပ်ယုံကြေညာချက်ကဆိုပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်တဲ့အထိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်ဆွေးနွေးနိုင်ဖို့အတွက်မြန်မာတက်မတော်ဘက်ကအပြစ်ရထားတဲ့ကာလကိုထပ်တိုးပေးဖို့အဲ့ဒီသုံးဖွဲ့ကနေပန်ကြားလာတဲ့အတွက်ဂျွန်လကုံအထိတိုးမြင့်တက်မှတ်လိုက်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားတာပါတက်မတော်ဘက်ကအခုလိုထုတ်ပြန်ချက်ဟာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတို့မနေ့ဧပြီလ30ရက်နေ့ကရှမ်းပြည်နယ်မူဆယ်မြို့မှာဆွေးနွေးခဲ့ကြပြီးတဲ့နောက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီဆွေးနွေးပွဲရလဒ်ထူးခြားချက်အဖြစ်အရင်ကအစိုးရနဲ့တက်မတော်ဘက်ကတစ်ချောင်းလုံးကင်ဆွဲထားတဲ့ NCA အပြစ်ရဲ့စာချုပ်မှာအားလုံးပါဝင်လက်မှတ်ရေးထိုးဖို့ဆိုတဲ့အခြေအနေမျိုးမဟုတ်ဘဲတိုင်းဒေသနဲ့ကင်တစ်ဖွဲ့ချင်းစီနဲ့ဆွေးနွေးညှိနှိုင်းဖို့အချက်ကိုပြောင်းလဲသဘောတူခဲ့ကြောင်းမြောက်ပိုင်းမဟာမိတ်ခေါင်းဆောင်တွေကဆွေးနွေးပွဲအပြီးသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်။အခုလိုတွေ့ဆုံဆွေးနွေးပွဲမျိုးကိုကြိုဆိုပေမဲ့လက်တွေ့မှာမြန်မာစစ်တပ်အပေါ်ယုံကြည်မှုတိတ်မရှိဘူးလို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကံစန်းကဗီဒီယိုကိုပြောပါတယ်
။အခုဒီလိုစီဝေးတွေ့ဆုံတာကဒီကရောက်တို့ဒီအချင်းမဟာမိတ်ကဖက်ချင်းလန်းစနဲ့ပြီးတော့ကျူဆိုပါတယ်မတွေ့တာဆက်ရတာတွေ့တာတော့ပိုကောင်းတယ်ဆွေးနွေးတာဆက်ဆွေးနွေးတာပိုကောင်းတယ်စပွဲပေါ်မှာအဲညှိနှိုင်းတဲ့အလုပ်ကတော့ပုံမှန်ကျွန်တော်ကပြည်သူလူထုအနေနဲ့ထောက်ခံပါတယ်ဒါပေမဲ့စစ်တပ်ရဲ့ဟန်ပြနိုင်ငံရေးမဖြစ်ဖို့အတွက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်လုံခဲ့တဲ့လေးလအချိန်ပေးထားပါသေးတာလို့လည်းဒီအချို့တက်ရင်းတွေရောတိမ့်လိုက်တာတွေရှိခဲ့ပါတယ်ပြစ်ခတ်ရဆဲတဲ့ဆိုတာကြော်ညာပေမဲ့တကယ်ဆိုတော့လက်တွေ့အကောင့်တွေမဖော်နိုင်ခဲ့ပါဘူး။ထို့နည်းတူနောက်ထပ်နလဆိုတာနိုင်ငံရေးလက်ကွက်ကြမဖြစ်ဖို့ပဲအရေးကြီးပါရဲ့။ချုပ်ငိမ့်မယ်ဆိုရင်တပြည်လုံးချုပ်ငိမ့်ဖို့အရေးကြီးပါရဲ့။ရခိုင်ဒေသကိုရောခြံသစ်ထားမှာဖြစ်တဲ့တနိုင်ငံလုံးကိုကျင်းညာပြီးမှတနိုင်ငံလုံးမှာဒီလိုထိုးစစ်ဆင်တဲ့ဟာရဲ့အကုန်လုံးအခိုင်အမာအကုန်လုံးတက်ဆဲဖို့ကတော့အရေးကြီးဆုံးပါပဲလို့ဒီကကျွန်တော်တိုက်တွန်းချင်ပါတယ
်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်နေတဲ့အမေရိကန်ရခိုင်လူမှုအဖွဲ့စီဒူဥက္ကဋ္ဌကိုသိန်းထွန်းစံကတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ဘက်ကအရက်သားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့ပိုးပြီးလိုလားကြောင်းအခုလို VOA ကိုပြောပါတယ်
။နိုင်ငံတကာမှာရှိတဲ့ရခိုင်မျိုးသားတွေကတော့အစတည်းကအပြားကြီးတော့မျှော်လင့်ချက်မရှိဘူးပေါ့နော်။ကျွန်တော်တို့စောင့်ကြည့်နေကြတယ်။အဲဒါပေမဲ့ရခိုင်ဘက်ကတက်ပြီးတော့လုံနေအောင်မဲသိုးစစ်ဆင်နေအောင်မဲလို့ကျွန်တော်တို့ယူဆထားပါတယ်အခုကြည့်ရတာယူအဲ့ဒီအချိန်မဲဆက်ဖြစ်နေတာပေါ့နော်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ရောဂါတည်း၃000ကျော်လောက်ဖြစ်နေအောင်လဲပြစ်ထားတယ်ပြီးတော့ကုညီမဲ့ဖွဲ့စည်းအားလုံးကိုလည်းပိတ်ဆို့ရတယ်ပြီးတော့အဲ့ဒီလူတွေကုညီကိုကြိုးစားတဲ့လူတွေကိုလည်းဖမ်းဆီးတယ်တပ်ဖြတ်တယ်ပြီးတော့ဂျွာသားတွေအများကြီးကိုကျွန်တော်ကြားရရာနဲ့ချီပြီးတော့ဖမ်းထားတယ်ပြီးတော့အဲ့ဒီထဲကလူတွေလည်းတယောက်ပြီးတယောက်အသက်ခံနေရတယ်စိတ်ဆက်နေရတယ်ကြားတယ်ပေါ့အဲ့ဒီဟာရအားလုံးဘလို့မလက်ခံနိုင်ကြအောင်မရှိပါဘူးကျွန်တော်တို့ကတော့အဲ့ဒါကိုပဲမြန်မာအစိုးရကမြန်မာစစ်တပ်ကအဲ့ဒီဟာကိုလုံးဝရပ်ဖို့တို့လာပါတယ
်မနေ့ကမူဆယ်မှာပြုလုပ်တဲ့အပြစ်ခတ်ရစဲရေးဆွေးနွေးပွဲကိုတီထောင်စုညီညာရေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစောဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဖြစ်တဲ့ KIO KIE TNLA MNDAA နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ AA ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုလိုဆွေးနွေးပွဲမျိုးကိုမေလမှာဆက်ပြီးလုပ်ဖို့သဘောတူညီခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုဧည့်သည်တော်အဖြစ်တရုတ်အစိုးရအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆုံထောင်းဦးဆောင်တဲ့အဖွဲ့လည်းတက်ရောက်ခဲ့ပါတယ်ရှင်။